ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတပတ်နုပြိုသက်တာအတုယူစရာအစီအစဉ်မှာဆမ်ဆန်တခစ်ဆန်သစ်စီကဲ့သို့တောင်ကိုရီးယားနိုင်ငံသားလေကီတေးရဲ့အကြောင်းကိုပြောပြချင်ပါတယ်ဒီကနေ့အချိန်မှာ Samsung Electronics Company ဟာတောင်ကိုရီးယားနိုင်ငံရဲ့အကြီးအမားဆုံးအမျက်အစွန်းရှာပေးနိုင်တဲ့ကုမ္ပဏီဖြစ်နေပါပြီ။လွန်ခဲ့တဲ့9နှစ်လောက်ကဆိုရင် Samsung ဟာဂျပန်နိုင်ငံက Sony နဲ့ Matsushita ကထက်တဲ့ချစ်ပြားတွေကိုဝယ်နေခဲ့ရပါဗျ။အဲ့ဒီကလေးကတနေ့မှနံပါတ်1ဖြစ်စေရမယ်လို့ Samsung ကရည်မှန်းထားခဲ့တယ်။2002ခုနှစ်မှာဂျပန်ကုမ္ပဏီတွေဖြစ်ကြတဲ့ Fujitsu, Hitachi,မတ်ဆူရှိတာ NEC နဲ့တိုရှိဘာတို့အရှုံးပေါ်နေချိန်ဆိုနီကလည်းဖြစ်တယ်ဆိုယုံလေးသာပြောနိုင်တဲ့အချိန်မှာနည်းပညာအသုံးပြုတဲ့ကုမ္ပဏီကြီးတွေကြားထဲ Samsung ကထိတ်တန်းမှရောက်နေခဲ့ပြီဖြစ်ပါတယ်။တာမန်အားဖြင့်ဒီကနေ့ခေတ်မှာအသက်30ကျော်အရွယ်ရှိသူတိုင်းကို Samsung လို့ပြောတာနဲ့နည်းနည်းလေးနောက်တွန့်သွားတတ်ကြပါလိမ့်မယ်။တကယ်တော့ Samsung ဆိုတာဟာ1980ပြည့်နှစ်တုန်းကဆိုနီတစ်စိတ်တည်းပြီးစနေလမအဖြူအမဲရုပ်တံဆက်တွေနဲ့ဈေးွက်แท้စဝင်လာခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့ Samsung လို့ဆိုရင်ဈေးပေါ်ပေါ်ခက်ညံ့ညံ့ရုပ်တံဆက်တွေနဲ့ laptop ကွန်ပျူတာလေးတွေကိုပဲတတိယတက်ကြပါတယ်။ဒါပေမဲ့မျက်မှောက်ကာလမှာကမ္ဘာတဝန်းကခက်ရှစ်ပြေးနေတဲ့လူငယ်လေးတွေကိုသူတို့ကင်နေတဲ့လက်ကင်ဖုန်းတွေထဲမှာဘယ်လက်ကင်ဖုန်းကကင်လို့အကောင်းဆုံးလဲလို့မေးလိုက်ရင် Nokia,Motorola ဆိုတဲ့နာမည်တွေနဲ့အတူ Samsung လည်းတွက်ဖက်ပါဝင်လာတာတော့အသေးချာပါပဲ။လွန်ခဲ့တဲ့နှစ်30က Samsung ဆိုတာဒီကနေ့ Samsung ဟာဘာမှမဆိုင်တော့ပါဘူး။ Samsung ကထုတ်တဲ့ TV အပြား laptop ကွန်ပျူတာတွေနဲ့ငှက်မွေးနီးပါးပေါ့ပါနေတဲ့လက်ကင်ဖုန်းတွေဟာအာရှမှသာမကကမ္ဘာအနှံ့တင်ကျနေပြီဖြစ်ပါတယ်။တောင်ကိုရီးယားမှာအကြီးဆုံးကုမ္ပဏီဖြစ်တဲ့ Samsung ဟာဂျပန်ကNokia, Sony တို့နဲ့အပြိုင်အင်တာနက်နဲ့ဆက်သွယ်လို့ရတဲ့ mobile phone နည်းပညာကိုထိတ်တန်းကနေရာယူထားနိုင်ပြီဖြစ်ပါတယ်။ Samsung ကုမ္ပဏီဒီလိုထိတ်တန်းရောက်ဖို့အတွက်အဓိကပံ့ပိုးပေးတဲ့သူတွေထဲမှာကုမ္ပဏီရဲ့ Telegram ဆက်သွယ်ရေးမှာအမှုဆောင်အရာရှိချုပ်အဖြစ်တာဝန်ယူရတဲ့ Liquidate ရဲ့ကဏ္ဍဟာအဓိကနေရာကပါဝင်ခဲ့ပါတယ်။ Liquidate ကိုကြည့်လိုက်ရင်ခက်ရိုးရိုးပဲဝတ်စားစီရင်တာကိုတွေ့ရတာမို့ကက်ကြီးနဲ့အမီလိုက်နိုင်မဲ့သူလို့ထင်စရာမရှိပါဘူး။ဒါပေမဲ့2000ခုနှစ်မှာ Samsung ရဲ့ Electronics ဆက်သွယ်ရေးပိုင်းကိုသူတာဝန်ယူပြီးရဲ့နောက်ပိုင်းမှာတော့အရင်ကကျင့်သုံးခဲ့တဲ့ပြည်ပကိုဈေးပေါ်ပေါ်နဲ့ပစ္စည်းတွေထုတ်ရောင်းတဲ့စနစ်ကိုဆွန့်လွတ်လိုက်ပါတယ်။သူအဓိကရည်ရွယ်တာကငွေကြေးတက်နိုင်တဲ့သူတွေအတွက်အရေးအသွေးမြင့်မြင့်စတိုင်ကျကျဖုန်းတွေရောင်းချဖို့ပဲဖြစ်ပါတယ်။အဲ့ဒီလိုလီကီဒေးရဲ့ဈေးကွက်ချက်ထွင်ရေးနီလန်ဘလောက်အောင်မြင်မှုရသလဲဆိုတာကိုစတင်တွေ့ရှိရပါတော့တယ်။ Samsung ကကမ္ဘာဈေးကွက်9.1%ခန့်လုံးဖြစ်တဲ့လက်ကင်ဖုန်း29သန်းကိုရောင်းချခဲ့ရလို့ပဲဖြစ်ပါတယ်။ဈေးကွက်မှာ Nokia က35%ခန့်လုံး၊ Motorola က15%ခန့်လုံးနဲ့ Siemens က9.4%ခန့်လုံးရှိတာမို့ Samsung ကစတုတ္ထချိတ်ခဲ့ပါတယ်။2002ခုနှစ်ပထမ3လမှာတော့ Samsung က10%ခန့်လုံးအထိတိုးတက်သွားတာမို့ကမ္ဘာအယောင်ရဆုံးနံပါတ်3ဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းထိတ်ဆုံးက Nokia ကလွဲရင်ကျန်ခဲ့တဲ့ကုမ္ပဏီတွေထဲမှာ Samsung တူးသီးသာလက်ကင်ဖုန်းဈေးကွက်မှာမျက်စွန်းခဲ့ပါတယ်။အမျက်အစွန်းပမာဏက20%ခန့်လုံးရှိခဲ့တာမို့ Nokia ရရှိတဲ့ပမာဏနဲ့အတူတူပဲဖြစ်ပါတယ်။Samsung ရဲ့စုစုပေါင်းအမြတ်ဟာဒေါ်လာ 1.4 ဘီလီယံရရှိခဲ့တဲ့အထက်မှာ Liquidate ရဲ့ဆက်သွယ်ရေးလုပ်ငန်းခွဲကအမြတ်တဝက်နီနီရှာပေးခဲ့တာမို့အခြားလုပ်ငန်းခွဲတွေထက်ပိုမိုအောင်မြင်တယ်လို့ဆိုရပါမယ်။ Samsung ကုမ္ပဏီဟာ1980ပြည့်နှစ်တွေနဲ့1990ပြည့်နှစ်တွေတုန်းကတယ်လီဖုန်းလုပ်ငန်းတွေထဲတိုးဝင်တဲ့ Analog ဖုန်းတက်စင်ရေးအတွက်ငွေပေါင်းကလေးချီပြီးအကုန်ကျခံခဲ့တာဖြစ်ပါတယ်။လီကီဒေးစတင်တာဝန်ယူခဲ့စဉ်မှာတော့တယ်လီဖုန်းလုပ်ငန်းအဆင့်မြင့်စေခြင်းရင်ခက်မီလာတဲ့ Digital နည်းပညာကိုပဲသုံးရမယ်လို့တွက်ဆခဲ့ပါတယ်။လီကီဒေးကထိတ်တန့် engineer တွေကိုခေါ်ပြီးအဆင့်မြင့်လက်ကင်ဖုန်းပုံစံမျိုးစုံထုတ်လုပ်ဖို့တာဝန်ပေးခဲ့ပါတယ်။ သူ့ရဲ့ရည်ရွယ်ချက်ကတော့သူတို့ထုတ်လုပ်တဲ့ဖုန်းတွေကိုအဆင့်မြင့်သူတွေကင်ဆောင်ဖို့နဲ့အဲ့ဒီဖုန်းတွေနဲ့ပြည်ပဈေးကွက်ချက်ထွင်ဖို့ပဲဖြစ်ပါတယ်။ Samsung ကထုတ်တဲ့ဖုန်းတွေဟာဗဇက်ကအမိန့်ပေးတာနဲ့ကိုခေါ်ချင်တဲ့နံပါတ်ခေါ်လို့ရတဲ့အပြင် MD3 တေးသံတာတွေလည်းဖွင့်လို့ရ၊ရုပ်သံပါကြည့်လို့ရတဲ့ဖုန်းအဖြစ်ပထမဦးဆုံးထွက်ပေါ်လာပါတယ်။CMP3 ဆိုတာတီချင်းပေါင်းများစွာကိုထက်သွင်းအသုံးပြုလို့ရတဲ့စနစ်ပဲဖြစ်ပါတယ်။ဒါအပြင် Samsung ကထုတ်လုပ်တဲ့လက်ကင်ဖုန်းတွေကိုနိုင်လို့ပတ်နိုင်တဲ့အထိအပေါ့ပါဆုံးဖြစ်အောင်နှောင်ဆတောင်မလေးတဲ့ဖုန်းကိုတီထွင်နိုင်ခဲ့ပါတယ်။အသက်54နှစ်အရွယ်လီကီတေးဟာအရင်တုန်းကစစ်တပ်ဆက်သွယ်ရေးတင်နန်းကျောင်းမှာစာတင်ပေးခဲ့တဲ့တက်မတော်အရာရှိတစ်ယောက်ဖြစ်ခဲ့ပါတယ်။သူကစကားပြောတာနူးညံ့ပေမဲ့သူလိုချင်တာကိုတော့ရအောင်ညွှန်ကြားတတ်တဲ့သူဖြစ်ခဲ့ပါတယ်။စက်ရုံတွေကိုတွားရောက်စစ်ဆေးတဲ့အခါမှာထုတ်လုပ်တဲ့လက်ကင်ဖုန်းခံနိုင်ရရှိမရှိကိုကြမ်းမြင်ပေါ်ကိုပေါက်ချပြီးစမ်းသပ်တတ်တယ်လို့နာမည်ကြီးခဲ့ပါတယ်။လေကီဒေးရဲ့လုပ်ငန်းအောင်မြင်စေတဲ့အချက်တွေထဲမှာသူတို့စက်ရုံကထုတ်ကုန်တွေကိုဈေးချပေးဖို့ညှင်းဆို့ခဲ့တာလည်းပါဝင်ပါတယ်။ Samsung ကထုတ်တဲ့ဖုန်းတွေရဲ့ဖြန့်မြဈေးနှုန်းက198ဒေါ်လာတောင်ရှိတာမို့ Nokia ရဲ့ဖြန့်မြဈေးနှုန်း152ဒေါ်လာထက်အများကြီးမြင့်တယ်လို့ဆိုနိုင်ပါတယ်။ဈေးမချတဲ့အတွက်လေကီဒေးကိုကောင်းပါတယ်လို့သူ့ရဲ့လုပ်ဖော်ကိန်းဘက်တွေကပြောကြပေမဲ့သူကတော့ Samsung ဖုန်းတွေဟာအခြားဖုန်းတွေထက်အပေါ်ဆောင်အသုံးဝင်တာတွေလည်းထည့်ထားတာမို့ဒါဟာတက်ပါတယ်လို့ညင်းဆိုခဲ့ပါတယ်။သူ့မိတ်ဆွေတွေကရောလုတ်ဖို့ကင်ဘက်တွေကပါလီကီတေး26နှစ်လုံးလုံး Samsung မှာလုတ်လာခဲ့စဉ်တလျှောက်လုံးသူ့အလုပ်ကိုမစင်စားပဲနေတာတခါမှမတွေ့ခဲ့ကြဘူးပါဘူး။သူ့ဘဝကိုသူထုတ်လုပ်နေတဲ့လက်ကင်ဖုန်းတွေနဲ့ခွဲခြားလို့မရခဲ့ဘူးလို့ဆိုကြပါတယ်။စက်ရုံအင်ဂျင်နီယာတွေကလက်ကင်ဖုန်းအသစ်တစ်မျိုးထုတ်လုပ်လိုက်ပြီးဆိုရင်သူ့ဇနီးသူ့သမီးနဲ့သားနှစ်ယောက်တို့ကအဲ့ဒီပစ္စည်းအရေးအတွေ့ကောင်းမကောင်းတက်ရောက်အကြံပေးကြပါတယ်။စိုးမျိုးရဲ့သူ့အိမ်မှာဆိုင်ပုတ်တစ်ခုထောင်ထားပြီးသူ့မိသားစုကအဲ့ဒီပစ္စည်းကိုအသုံးကြည့်လို့ကောင်းတာမကောင်းတာတွေအားလုံးအဲ့ဒီဆိုင်ပုတ်ပေါ်မှာသူတို့ထင်မြင်ချက်တွေရေးထားကြပါတယ်။လီကီဒေးကတော့ထိတ်ဆုံးအဆင့်ကိုရောက်ဖို့တခုတည်းသူရည်မှန်းထားတာမဟုတ်ပါဘူးလို့ခုလိုဆိုခဲ့ပါတယ်။ကျွန်တော်ကတော့ကားဈေးကွက်မှာ BMW ဒါမှမဟုတ် Mercedes ဆိုရင်ထိတ်တန်းလို့သတ်မှတ်တယ်လို့လက်ကင်ဖုန်းဈေးကွက်မှာလည်း Samsung ကထိတ်တန်းလို့သတ်မှတ်တဲ့အထိဖြစ်စေချင်ပါတယ်။အမြင့်များများရဖို့ကတော့အရေးကြီးတာအမှန်ပါပဲ။ဒါပေမဲ့ပိုအရေးကြီးတာကတော့စက်မှုနည်းပညာပိုင်းမှာဥဆောင်တဲ့နေရာကရရှိထားဖို့ဖြစ်ပါတယ်လို့ပြောခဲ့ပါတယ်။ဘဝအသက်တာအတွက်နားဆင်ကြရပြည့်တဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်စဉ်းစားစေချင်ပါတယ်။လူတိုင်းအောင်နိုင်သူဖြစ်လို့ကြပါတယ်။ထူးသဖြင့်ခရစ်တော်နောက်လိုက်သူများဟာအောင်မြင်သူများဖြစ်တယ်လို့ရောမဩရစာအခန်းကြီး၈အငယ်30ခွန်မှာဖော်ပြထားပါတယ်။ငါတို့ကိုချစ်တော်မူသောသူ၏ယေရှုတော်ကြောင့်ငါတို့သည်ထိုအမှုခသိန်းတို့ကိုခံစဉ်တွင်ပင်ထူးသဖြင့်အောင်မြင်ကြ၏ဆိုတဲ့အချက်ကိုတွေ့ရပါတယ်။ဒီကျမ်းချက်ကိုလေးနက်စွာဖတ်ရှုမယ်ဆိုရင်တော့စိတ်လုံရှားဝယ်ရာအင်မတန်ကောင်းကြောင်းကျမ်းပညာရှင်များကဖော်ပြထားပါတယ်။ကျမတို့ရဲ့အပြစ်များအတွက်ဒဏ်ခံရန်ဘုရားသခင်ကယေရှုတော်အဖင်သားတော်ကိုဆေးလွတ်ခဲ့ကြောင်းတမန်တော်ကြီးရှင်ပေါလုကရောမဩရစာအခန်းကြီး၈ကိုနှိမ့်တမ်းမှပြောပြီးယုံကြည်သူများဟာနေ့စဉ်အပြစ်တကိုးကိုအနိုင်ယူနိုင်ရန်ဝိညာဉ်တော်ကမဆလဲရှိကြောင်းဖော်ပြထားတာကိုတွေ့ရပါတယ်။ရောမဩရစာအခန်းကြီး၈အငယ်၁မှာဘုရားသခင်ကယ်လွတ်တော်မူသောကြောင့်ယေရှုခရစ်၌တည်၍ဇာတိပဂရိအတိုင်းမခြင်းဝိညာဉ်ပဂရိအတိုင်းကျင့်တော်သူတို့သည်အပြစ်စီရင်ခြင်းနှင့်လွတ်ကြ၏ယေရှုခရစ်၌အသက်တာကိုတည်စေဖို့တိုက်တွန်းထားပါသည်ဆက်ပြီးတော့မှခရစ်တော်ရဲ့တည်မြဲတဲ့ကရုဏာအကြောင်းကိုလည်းဖော်ပြထားပါသည်အခြေအနေအချို့မှာကျမတို့ဟာအထီးကျန်ဖြစ်ပြီးဘဝဆုံးနေပြီလားလို့ခံစားကောင်းခံစားကြရမယ်ဒါပေမဲ့ယေရှုခရစ်တော်ကတဆင့်ရရှိတဲ့ဖျားသခင်ရဲ့မေတ္တာတော်နဲ့ကျမတို့ကိုမြည်သည့်အချိန်တွေကမှမကင်းကွာစေနိုင်တာဖြစ်လို့ကျမတို့ဟာအောင်မြင်လျက်ရှိနေမှာဖြစ်တယ်။လူတယောက်ဟာသူငယ်စဉ်ကစင်ကာပူမှာဒွိယင်းသည့်အခွန်ပေါ်ဒူးထောက်ခိုင်းတဲ့ပြင်းထန်တဲ့ဒဏ်ပေးခြင်းကိုခံခဲ့ရလို့ဒေါသထွက်ခဲ့ရပါတယ်။ခါတိတဲ့စိတ်ကသူ့ရဲ့ဘဝကိုလောင်ကျွမ်းသွားစေခဲ့တယ်။ဒါပေမဲ့မေတ္တာတော်အကြောင်းကိုသိရှိပြီးခရစ်တော်ကိုယုံကြည်ကိုးစားလာတဲ့အခါမှာတော့ကိုရောဟာကျွန်ုပ်အဖြစ်ကိုသာဖြေလွတ်ပေးခဲ့တာမဟုတ်အခြားသူများရဲ့အဖြစ်ကိုလည်းဖြေလွတ်ဖို့ရန်တုန်သင်တဲ့အတွေ့ကျွန်ုပ်ကိုချီနှောင်ထားတဲ့အဖြစ်နဲ့ဒေါသစိတ်မှအကျွတ်တရားကိုရရှိစေခဲ့ကြောင်းပြောပါတယ်။ကျမတို့ကိုချစ်တော်မူသောသူရဲ့ယေရှုတော်ကြောင့် ကျမတို့ဟာလည်းအမှုခတ်သိန်းကိုခန်းစင်တွင်ပင်အထူးသဖြင့်အောင်မြင်ကြကြောင်းနှုတ်ကပတ်တမကျမ်းစာမှာဖော်ပြထားတာတွေ့ရပါတယ်။ခရစ်တော်နဲ့တည်မြဲသောသူ့ရဲ့မေတ္တာတော်ကြောင့်ကျမတို့ဟာအောင်မြင်သူများဖြစ်ကြပါပြီ။အသက်တာမှာနာကျင်မှုဝေဒနာကိုခံစားရတော်လဲခရစ်တော်၌ကိုးစားပြီးနှုတ်ကပတ်တော်ကိုနာခံလိုက်လျှောက်ခြင်းဖြင့်ဝမ်းမြောက်ခြင်းနဲ့အောင်မြင်ခြင်းကိုခံစားရရှိပါလိမ့်မယ်။မိမိကိုဖိစီးနေတဲ့အရာများရဲ့အစွမ်းကိုမတွေးပဲမိမိမှာကိန်းဝတ်နေတဲ့ခရစ်တော်ရဲ့တကူကိုဆင်ခြင်ပါလို့ဖော်ပြပါရစေ။